စစ်ကောင်စီတပ်တွေနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တပ်ဖွဲ့တို့ကြားမှာစီးရဲတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာ AA အဖွဲ့ကနေလွှဲရင်တခြားလက်နက်ကိုင်အဖွဲ့ရှိနေဖို့မလိုအပ်ဘူးလို့မနေ့တုန်းက AA ဘက်ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်လွတ်မြောက်ရေးပါတီဘက်ကတော့ဒီလို AA အဖွဲ့ရဲ့ပြောဆိုချက်ပေါ်ပြန်ပြီးတော့တုံ့တက်ဖို့တုံ့ပြန်ပါတယ်။ဒီလိုတစ်ဖက်နဲ့တစ်ဖက်နဲ့အပြန်အလှန်ပြောဆိုမှုတွေကရခိုင်လက်နက်ကိုင်တပ်ဖွဲ့အချင်းချင်းကြားပဋိပက္ခတွေပိုးပြီးတော့ကြီးမလာဖို့ဆွေးနွေးရေးလမ်းကြောင်းကိုဆက်ပြီးတော့သွားတင်တယ်လို့လည်းရခိုင်ရေးကျွမ်းကျင်သူတွေကတုံ့တက်ပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုစံကျော်ပြောပြပေးပါရှင်
။ရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာရခိုင်တမျိုးသားလုံးထောက်ခံထားတဲ့ AA အဖွဲ့ကလွဲပြီးတခြားလက်နက်ကိုင်အဖွဲ့တွေမရှိစေဖို့ကာကွယ်ရေးမူဝါဒချမှတ်လှုပ်ဆောင်နေတယ်လို့မနေ့ကသတင်းစာရှင်းလင်းပွဲမှာ AA ပြောခွင့်ရခိုင်တုခါကပြောဆိုသွားတာဖြစ်ပါတယ်
။ဆိုကြရခိုင်ပြည်မှာလက်နက်ကိုင်တပ်ကြီးဟိုအများကြီးဟင်းလို့မရပါဆိုကြပရိုဖို့ဆိုလို့ရင်းတို့ကကျွန်တော်တွေအမျိုးသားလုံးကထောက်ခံထားတယ်ခိုင်တပ်တော်ကလွေလို့ကျွန်တော်တို့နောက်ထပ်တက်တီမလိုအပ်ပါဆိုပေမဲ့ proposal ဆိုပေရန်ချမ်းဆိုကျွန်တော်တို့ဤကာကွယ်ရေးမူဝါဒလေးဖိတ်ပါ
ရခိုင်ပြည်နယ်မှာလက်နက်ကင်တက်တွေအများကြီးရှိနေလို့မရပါပြောရရင်တော့တမျိုးသားလုံးကထောက်ခံထားတဲ့ရခိုင်တပ်တော်ကလွေလို့နောက်ထပ်တက်တွေမလိုအပ်ပါအရာက AA အဖွဲ့ရဲ့ကာကွယ်ရေးမူဝါဒတစ်ခုလည်းဖြစ်ပါတယ်လို့ပြောဆိုသွားပါတယ်။လက်ရှိရခိုင်ပြည်နယ်မှာအစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP အပါအဝင်တခြားအဖွဲ့တွေလည်းရှိနေရပါ။ AA အဖွဲ့အနေနဲ့အခုလိုပြောဆိုတာဟာရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဒုတိယဗိုလ်မှူးကြီးခန်ကျော်စိုးကကန့်ကွက်ပါတယ်။ည
ာဘက်ကသူတို့ပြောတဲ့စကားဟာသူတို့ဆန်ရှင်ဖို့တော့လူတွေကိုကျွန်တော်တိုးတယ်။ဒါနိုင်ငံရေးနေဒီဟာမရှိဘူးနိုင်ငံရေးအတွေးခွန်မရှိကျွန်တော်တို့ရခိုင်ပြည်လွတ်မြောက်ပါတီကတော့ဒါနိုင်ငံရေးကိုနိုင်ငံရေးအရာဖြစ်ဆဲရမယ်သဘောမှာဖြစ်ဆဲရမယ်ဆိုတဲ့အတွေးခွန်နဲ့ပြည်သူကိုဒုက္ခမရောက်စေချင်လို့ပေါ့နော်ဒါ SCA လည်းစိုက်စပရလည်းမထူဘူးတော့ SCA လည်းတော့ပုံမှာမုန်တီလို့ပေါ့နော်စိတ်မှာတဲ့ဖြည်းဖြည်းစလိုက်ကိုတွန်းနေတဲ့အချိန်မှာတော့သူတို့ဟာဘယ်လိုမြင်လဲဆိုတော့မနာလိုဘူးပေါ့ဝမ်းတူတယ်ပေါ့ဒီနေ့အဆင်နေပြီသူတို့ဟာဘယ်လိုပြောမလဲလူမိတ်ဆန်တာပေါ့ဗျာလူမိတ်စကားပြောတာပေါ့။ဘာဖြစ်လဲဆိုပြီးတော့အမျိုးသားရဲ့နာတက်တယ်လို့တော့အမျိုးသားရဲ့အချင်းချင်းအုံမြက်ဖြစ်တဲ့အတွေးခေါ်တွေခံယူချက်တွေအမျိုးသားရဲ့မုံပေါ်တွေသူတို့မှမရှိဘူး။လက်နက်အာဂုဏ်ဂန်စတန်လို့မာဖီးယားဂိုင်းတွေလုံးနေတာလို့ပဲကျွန်တော်တင်တယ်ပါတယ်ခင်ဗျ
။ရခိုင်လက်နက်ကိုင်အေအဖွဲ့အနေနဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေပေါင်းစည်းအတွက် ALP ပါဝင်ရခိုင်လက်နက်ကိုင်အဖွဲ့တွေနဲ့အချိန်ကြာကြီးဆွေးနွေးခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာ AA ပြောခွင့်ရခိုင်ဒုက္ခကပြောဆိုခဲ့ပါတယ
်။ရပိုင်းအဖွဲ့တွေမဟင်းအောင်လေးတော့ကျွန်တော်တို့တွေလွန်ခဲ့တဲ့2009ကပဲ2015ဒီဇင်ဘာ30 training ထိကျွန်တော်တို့ဟိုအမျိုးမျိုးစီရုံးပြီးကဲဟိုစုစည်းဖို့ closer ခတ်ဆိုဒီဟင်းပါဆိုပေညီရအောင်ကျွန်တော်တို့ closer ခတ်ပါတယ်ပုံတော်လေးတော့ရဲပိုင်ရှင်ပါပြောစုစည်းလို့မရခတ်ပါအကောင်အားတို့ကကျွန်တော်တို့တွေ main share ဖိတ်ဆိုင်ဤဒီအချိုးဆက်ဖိတ်တယ်ပါမေဒီတခါအချိုးစည်းဝါးဒီပုံမှာနောက်ကလိုက်ပြီးကေဒီကိစ္စတိကိုမဆုံးစည်းနိုင်ခတ်တော့ဖိတ်ပါဆိုရန်တွင်းနဲ့ကျွန်တော်တို့တွေလုံးစရာတိကိုဟိုဆဲလက်ပြီးကေကျွန်တော်တို့လုပ်တယ်ထိုပါတီဒီပါတီဆိုပြီးကေပါတီဒီမျက်နှာကိုပြင်းနေဆိုတဲ့ကျွန်တော်တို့တွေပြည်သူအရေးကိုရာကျွန်တော်တို့မျက်နှာမူရဖို့ပြည်သူအကျိုးကိုရာကျွန်တော်တို့ဥထိုက်ပါဆံပြီးကေလုံးစရာဟင်းစော်တိကိုလုံးရဖို့ဆိုပြီးကကျွန်တော်တို့ဆက်လုပ်လာပါတယ်
။အဲ့ဒီလိုအဖွဲ့တွေမရှိအောင်ကျွန်တော်တို့ပြီးခဲ့တဲ့2009ခုနှစ်ကနေ2015ဒီဇင်ဘာ31ရက်နေ့အထိအမျိုးမျိုးစည်းရုံးပြီးတော့စုစည်းခဲ့တာတွေရှိပါတယ်။ဒါပေမဲ့စုစည်းလို့မရခဲ့ပါဘူး။အကြောင်းကတော့ငြိမ်းချမ်းရေးဖြစ်စဉ်အကျိုးဆက်ဖြစ်တဲ့ပါမစ်တွေတခြားအကျိုးစီးပွားတွေပေါ်မှာနောက်ကလိုက်ပြီးတော့ဒီကိစ္စတွေကိုမစုစည်းနိုင်ခဲ့တာလည်းဖြစ်ပါတယ်လို့ခိုင်တုခကပြောပါတယ်။ရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ဟာစစ်ကောင်စီနဲ့ပူးပေါင်းပြီးရခိုင်လက်နက်ကိုင် AA တပ်ဖွဲ့ဝင်တွေကိုဖမ်းဆီးတာသတင်းပေးတာတွေနဲ့ AA ရဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုဝန်ရောက်နှောက်ယှက်နေတာတွေလည်းရှိနေတယ်လို့လည်း AA ဘက်ကစွပ်စွဲပြောဆိုထားတာတွေလည်းရှိပါတယ်။အခုလိုရခိုင်တပ်ဖွဲ့အချင်းချင်းတင်းမာနေတဲ့အခြေမျိုးမှာပဋိပက္ခကိုပို့ပြီးတော့ဥတီသွားနိုင်တာကြောင့်တွဲဆုံဆွေးနွေးရေးလမ်းကြောင်းကိုဆက်ပြီးတော့သွားတင်တယ်လို့လည်းရခိုင်အရေးကျွမ်းကျင်သူကိုထွန်းကြည်ကတုံ့တက်ပါတယ်
။ AA ဘက်ကပြောနေတဲ့ဒီလည်းကတပွေးစီအပွေးစီတခုတည်းသာရှိရမယ်ဆိုရဲမူကတော့ဒါတကပါလုံးမှာနိုင်ငံတစ်ခုတည်ဆောင်ရင်လည်းကံအပွေးစီတခုတည်းပဲရှိရမယ်ဆိုရဲမူနဲ့ပဲသွားနေရပေါ့လေမြန်မာနိုင်ငံမှာလည်းဒီကံပဲဒီနိုင်ငံဒီမြန်မာစစ်တပ်ကဆိုလို့ရှိရင်ဒီကံပဲခိုင်နေရပေါ့နော်ဆိုတော့ဒါကပဋိပက္ခကိုဥတည်တယ်လို့တော့ပြောလို့ရတယ်ဒါပေမဲ့ LLB အနေနဲ့ပဲဖြစ်ဖြစ် AA အနေနဲ့ပဲဖြစ်ဖြစ်ဒီပြည်ဆောင်ဆွေးနွေးရေးလမ်းကြောင်းကိုတော့ဆက်ပြီးတော့သွားဖို့လိုရယ်
လက်ရှိရခိုင်ပြည်နယ်မှာ AA အဖွဲ့အနေနဲ့စစ်ကောင်စီကြားနေတိုင်းနှိပါထိတွေ့တိုက်ပွဲဖြစ်ပွားနေရတာရှိသလိုရခိုင်ပြည်လူမျိုးရေးပါတီ ALP နဲ့လည်း AA အဖွဲ့ကြားတင်းမာမှုတွေရှိနေပါတယ်ဒီလအတွင်းမှာပဲ ALP ပါတီဘက်ကဒုတိယဗိုလ်မှူးကြီးခိုင်ပေါ်လင်းနဲ့ ALP တပ်မိသားစုဝင်ចောင်းသားတူကိုလည်း AA ဘက်ကဖမ်းဆီးခဲ့သလိုဒါအပြင် ALP ပါတီဘက်ကလည်း AA နဲ့ဆက်ဆက်သူတွေကိုဖမ်းဆီးထားတာတွေလည်းရှိနေတာပါ
ရခိုင်လက်နက်ကိုင်ဖွဲ့ရဲ့အခြေအနေကိုစံကြောပြပြပေးခဲ့တာဖြစ်ပါတယ်ရှင်